ရိုက်တာတရင်တော်နှစ်ဦးဖမ်းဆီးတဲ့ရဲရရှိတူအနေနဲ့ရဲလက်ဆွဲလုံထုံးလုံးကြီးတွေကိုမတိခဲ့တဲ့အကြောင်းမနေ့ကတရားရုံးမှာထွက်ဆိုခဲ့ပါတယ်။အစိုးရတပ်တွေရဲ့ထွက်ဆိုချက်တွေဟာခိုင်လုံမှုမှန်ကန်မှုမရှိတဲ့အတွက်ယုံကြည်ရတဲ့မျက်မြင်တပ်တွေမဖြစ်နိုင်ဘူးဆိုပြီးတော့တရင်တော်တွေရဲ့အကျိုးဆောင်ကပြောပါတယ်။မြန်မာနိုင်ငံမှာဒီမှုပါဝင်အခြားမှုတော်တော်များများမှာအာဏာပိုင်တွေဘက်ကဥပဒေနဲ့အညီဖမ်းဆီးတာမျိုးတွေအမှုဆင်ပြီးတော့ဖမ်းတာတွေတွေ့နေရတယ်လို့ဥပဒေကြွန့်ကျင်သူတွေကတုံ့တက်ကြပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကဆက်ပြီးတင်ပြပါလိမ့်မယ်။
ဖေဖော်ဝါရီလ14ရက်နေ့ကမင်္ဂလာတုံမြို့နယ်တရားရုံးမှာပြုလုပ်တဲ့ရိုက်တာတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့လေးချိန်မြောက်ရုံးချိန်မှာဒူရဲအုပ်မျိုးကိုကအစိုးရတပ်တွေဖြစ်နောက်ဆုံးထွက်ဆိုခဲ့သူပါ။အဲ့ဒီမှာရဲအရာရှိတအုပ်အနေနဲ့ရဲလက်ဆွဲဥပဒေကိုမသိရှိကြောင်းဒူရဲအုပ်မျိုးကိုရဲ့ထွက်ဆိုချက်ဟာတန်တရားဖြစ်စရာကောင်းတယ်လို့အကျိုးဆောင်ရှိနေဦးခင်မောင်စောကရုံးချင်းအပြင်တရားရုံးအပြင်ဘက်မှာတင်းတောင်တွေကိုအခုလိုပြောသွားပါတယ
်။တိတိနဲ့ကိစ္စကိုမသိဘူးဆိုတာကတော့လေသူရဲ့အုပ်စုတဲ့အဆင့်တယောက်ကစံမိုးတွေဖြည့်ရတယ်ဗျာနော်ဟိုယာရုမယူခဲ့တဲ့ဖြည့်ရတယ်ယူခဲ့တော့မှလည်းနှစ်တိုင်းနှစ်တိုင်းစံမိုးဖြည့်ရတယ်အဲ့လိုဖြည့်တဲ့လူကရဲလက်စွဲတဲ့ကကိစ္စတွေကိုမသိပါဘူးဆိုတော့လေဟိုကျွန်တော်လည်းပြောပြရအောင်အဲ့ဒါကဟိုသူတကယ်မသိတာလားဗာလဲနော်ဟိုမသိသိနေတာလားမသိအောင်မထားတာလားတခြားလို့ကျွန်တော်ပြောနိုင်ပါဗျာ
ဒါအပြင်တရင်တော့နှစ်ဦးဖမ်းဆီးခဲ့တဲ့နေရာနဲ့ပတ်သက်လို့ဒူရဲအုပ်မျိုးကိုကစက်ရုံတွေနားကလမ်းပေါ်မှာလို့ထွက်ဆိုတာဟာအရင်ကရဲအာဏာပိုင်တွေရဲ့တရားရုံးကိုတင်ထားတဲ့အစီရင်ခံစားပါစတိုးဆိုင်တွေနဲ့လက်ဖက်ရည်ဆိုင်နားမှာဖြစ်တယ်ဆိုတဲ့အချက်နဲ့လဲကွဲလဲနေပါတယ်။ဒူရဲအုပ်မျိုးကိုကဖမ်းဆီးချိန်မှာသူပါဝင်ခဲ့ကြောင်းထွက်ဆိုခဲ့ပေမဲ့အဖမ်းခံထားရတဲ့တရင်တော့တအုပ်ဖြစ်သူကိုကျော်စိုးဦးကတော့သူတို့ကိုဖမ်းဆီးချိန်မှာဒူရဲအုပ်မျိုးကိုမပါခဲ့ဘူးလို့ရုံးချင်းအပြီးတရားရုံးအပြင်ဘက်သတင်းတော့တွေကိုပြောပါတယ
်ဒီနေ့လာပြီးတော့ဆွတ်ဆိုတဲ့ရင်းသက်တွေကကျွန်တော်တို့ဖက်စစ်ချက်ထင်မှလည်းမပါပါဘူးဒါပေမဲ့ဒီမှာတော့သူကိုယ်တိုင်ပါရဆိုပြီးတော့ထွက်ဆိုတော့တွေ့ရတယ်ဗ
ျအလားတူသူတို့အနေနဲ့သတင်းသမားချင်းဝင်းနဲ့အညီလောက်ကန်ခဲ့တာသာဖြစ်ပြီးဥပဒေချိုးဖောက်မှုမရှိကြောင်းကိုဝါလုံးကလည်းသတင်းတော့တွေကိုပြောပါတယ်
ကျွန်တော်သတင်းသမားတယောက်အနေနဲ့ကျွန်တော်လုတ်ခဲ့တဲ့ကောင်းပါနဲ့တဲကတော့ပါပဲကျွန်တော်ပြောပါကျွန်တော်ယုံကြည်တယ်သတင်းသမားချင်းဝင်းကိုလည်းကျွန်တော်တို့ဖောက်ပြခဲ့တာမရှိဘူးပေါ့နော်အခုကျွန်တော်တို့ပြီးခဲ့တဲ့သတင်းဒီပုံမှာလည်းပဲကျွန်တော်တို့သတင်းသမားချင်းဝင်းနဲ့ညီလုတ်ဆောင်ခဲ့တယ်လို့ပြောချင်ပါတယ်ဒီပုံမှာလည်းကျွန်တော်တို့ပြေဝယုံကြည်တယ်နောက်တစ်ခုကဒီသတင်းနဲ့ပတ်သက်ပြီးတော့လည်းပဲဟိုနိုင်ငံတော်အနေနဲ့တရားဥပဒေစိုးမိုးရေးကိုထောက်ကူပြုပေးခဲ့တယ်ဆိုတာမျိုးကျွန်တော်တို့ပြန်ပြီးတော့ဒါဒီသတင်းမထွက်ခင်နေရတယ်ပြော
တာနဲ့ပြောထားတယ်ဒါဟာနိုင်ငံတော်ရဲ့ခြေလှမ်းတဲ့ဆိုပြီးတော့
ဆိုတော့ကျွန်တော်တို့ဒီလိုလုတ်ခဲ့တာနဲ့ပတ်သက်ပြီးတော့အားလုံးကိုကျွန်တော်တို့ကြေဝါယုံကြည်ပါတယ်ကုလူက
ဖေဖော်ဝါရီလ10ရက်နေ့ကရိုက်တာသတင်းဌာနကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံကအစုလိုက်ပြုံလိုက်တပ်ဖြတ်မှုများဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်တဲ့သတင်းအစီရင်ခံစာကိုကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကသူတို့အဖမ်းမခံရခင်မှာရေးသားခဲ့တာဖြစ်ပါတယ်။ဒီအစီရင်ခံစာကိုအခုချိန်မှာထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့သူတို့ရဲ့အမှုအခြေအနေကိုထိခိုက်စရာအကြောင်းရှိကြောင်းအကျိုးဆောင်ရှင်နေဦးခင်မောင်စောကပြောပါတယ်
။အဲအမှုကကျွန်တော်တို့ကကိုဝါလုံးတို့ဇွဲတာကအစိုးရကနေနော်လုံရင်းအင်အားစုနဲ့အစားအသောက်တချို့လူတွေကနော်အင်ဂျင်မာလူတွေကိုဒီလိုရုပ်တယ်ဆိုတဲ့ကိစ္စကိုနော်ဟိုပေါ်လို့တရားဆွဲတာပေါ့အခုကကိုဝါလုံးတို့ကိုစာအိတ်နှစ်အိတ်လိုလက်ထက်မှာတွေ့တယ်ရင်မှုစစ်ရင်းကနေပြီးတော့တွေ့တယ်အဲ့စာအိတ်နှစ်အိတ်ကပြုတ်ဝဲစာရွက်တွေဖြစ်နေတယ်ဆိုတာနဲ့ဆိုရဆွဲတဲ့အခါကျတော့ဟိုဟာကိစ္စကိုကိုဝါလုံးတို့သိတာဖြစ်စီအဲ့ဒီကိစ္စကတရင်နိုင်ငံတကာမှာပြန့်သွားတာဖြစ်စီဓာတ်ရိုက်တော့ဒီမှုကဆက်ပြီးတော့စဉ်းစားလို့မရဘူး
အခုလိုရိုက်တာသတင်းတောက်တွေရဲ့ဖမ်းဆီးခံရမှုမှာဥပဒေကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်အတွက်တပ်တွေအခိုင်အလုံမရှိကြောင်းမြမဥပဒေရေးရာကျွမ်းကျင်သူလည်းဖြစ်ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံတာဝန်ခံဦးမင်းလွင်ဦးကတုံ့သက်ပါတယ်
။မြန်မာနိုင်ငံမှာကျွန်တော်တို့အခုဖြစ်နေတာကအမှုတမှုဖြစ်ပြီးဆိုလို့ရှိရင်တပ်တွေထောက်ထားခိုင်ခိုင်လုံလုံနဲ့တိဆောက်ပြီးမှဖမ်းဆီးတာမျိုးမဟုတ်ပဲနဲ့ဖမ်းဆီးပြီးတော့မှလူကျင်တဲ့တပ်တွေထောက်ထားရအောင်ထည့်နေတဲ့အဖြစ်မျိုးကျွန်တော်တို့အမှုကြီးတော်တော်များများမှာတွေ့နေရတယ်။အဲဒီတော့ဒီအခုဒီနေ့လာပြီးတော့တက်တီကျက်ဆိုတဲ့ဒီရုပ်အနေနဲ့ကလည်းဖန်ကြီးစင်မှာတကယ်တမ်းမပါတော်ညာလေအမှုစစ်ဆေးတဲ့အခါလိုဝါလိုမှာပါကောင်းပါနိုင်တယ်။သို့တော်လည်းပဲအထက်ကတာဝန်ပေးခြင်းအရာဒါရောက်ထွက်ဆိုပြီးတော့စစ်ဆေးခံရတယ်လို့ပဲကျွန်တော်တို့မြင်ပါတယ်။
ဗုဒ္ဓဘုရင်ကယုံကြည်မှအမှုနဲ့ပတ်သက်တဲ့ရဲမှန်တမ်းတွေကိုတရားရုံးကိုတင်ပြဖို့တရင်နောက်ရှင်တွေကတရားရုံးမှာရှောက်ထားခဲ့ပေမဲ့တရလိုရဲအာဏာပိုင်တွေဘက်ကငင်းဆန်ခဲ့သလိုတရားသူကြီးဦးရဲလွင်ကလည်းပယ်ချခဲ့ပါတယ်။နောက်ထပ်ယုံကြည်ကိုတော့လာမယ့်ဖေဖော်ဝါရီလ21ရက်နေ့ဖြစ်သတ်မှတ်ခဲ့ပါတယ်ရှင်။